စ်ကောင်စီရဲ့အမြင်ကိုလစ်လျူပြုပြီးမလေးရှားရဲ့အဆိုပြုချက်အတိုင်းအမျိုးသားညီညွတ်ရေးအစိုးရ NUG နဲ့ဆက်ဆံလုပ်ကိုင်တင်တယ်လို့အာဆီယံပါလီမန်အမတ်များလူခွင့်ရေးဆိုင်ရာဥက္ကဋ္ဌ Charles Santiago ကပြောလိုက်ပါတယ်။လာမယ့်အာဆီယံနိုင်ငံခြားရေးဝန်ကြီးများအစည်းအဝေးမှာမလေးရှားနိုင်ငံခြားရေးဝန်ကြီးဆာဖူဒီအဗ်ဒူလာက NUG နဲ့ဆက်ဆံလုပ်ကိုင်ဖို့အဆိုတင်သွင်းမယ်လို့မေလာတရက်နေ့ကပြောခဲ့ပြီးစစ်ကောင်စီနိုင်ငံခြားရေးဝန်ကြီးဌာနကအဲ့ဒီပြောဆိုချက်ဟာတာဝန်မဲ့အစဉ်ကျင်မဲ့ပြောဆိုချက်ဖြစ်တယ်လို့ကြေညာချက်ထုတ်ပယ်ချခဲ့ပါတယ်။ဒီမိုကရေစီနီလာနဲ့ရွေးကောက်တင်မြောက်ထားတဲ့အစိုးရစီကအာဏာသိမ်းခဲ့တဲ့စစ်ကောင်စီဟာမြန်မာတနိုင်ငံလုံးကိုဗျံပရာဖြစ်စေပြီးသူအာဏာတည်မြဲဖို့အားလုံးသောရက်ဆက်ကြမ်းကြုတ်မှုမျိုးပေါင်းစုံကိုကျူးလွန်နေပါတယ်။မလေးရှားနိုင်ငံခြားရေးဝန်ကြီးကိုအဲဒီလိုဆွဆွဲရအောင်ဒီလိုစစ်ကောင်စီမှာကိုကျင့်သိက္ခာပိုင်းအရာဘာဩဇာမှမရှိပါဘူးလို့ Mr. Charles Santiago ကပြောပါတယ်။နိုင်ငံတကာကတိုးလို့အကျဉ်ခံရတာကြောင့်သွေးပြက်နေတာကိုစစ်ကောင်စီရဲ့တုံ့ပြန်ချက်ကပြသနေတာဖြစ်တယ်လို့အာဆီယံပါလီမန်အမတ်များလူခွေဆက်ရဥက္ကဋ္ဌကမှတ်ချက်ပေးပါတယ်။ NUG ကြားကလအမျိုးသားညီညွတ်ရေးအစိုးရနဲ့အာဆီယံအကြဆက်ဆံလုပ်ကိုင်ဖို့အဆိုကိုမလေးရှားနိုင်ငံအနေနဲ့လာမယ့်မေလ9ရက်နေ့အာဆီယံနိုင်ငံခြားရေးဝန်ကြီးများအစည်းအဝေးမှာအဆိုပြုသွားမယ်လို့မလေးရှားနိုင်ငံခြားရေးဝန်ကြီးကပြောဆိုခဲ့တာကိုမလေးရှားသတင်းစာတွေကရေးခဲ့တာပါ။ဒါဟာ NUG ကိုအတိမတ်ပြုဖို့တိုက်တွန်းတာမဟုတ်ပေမဲ့လူသားချင်းစာနာမှုအကူအညီပေးရေးကိစ္စလိုလုပ်ငန်းတွေအတွက် NUG နဲ့ပါထိစပ်လုပ်ကိုင်ဖို့လိုအပ်တယ်လို့မလေးရှားနိုင်ငံခြားရေးဝန်ကြီးကပြောခဲ့ပါတယ်။မြန်မာလူသားချင်းစာနာမှုအကူအညီပေးရေးအာဆီယံညှိနှိုင်းဆွေးနွေးပွဲကိုမေလ6ရက်နေ့မှာကျင်းပဖို့ရှိပါတယ်။